အစ္စရေးနိုင်ငံကို drone တွေ missile တုံးကြီးတွေနဲ့ပြစ်ခဲ့တဲ့တစ်ပတ်ကတက်ခိုက်ခဲ့တဲ့အီရန်စစ်တပ်ကိုအီရန်ဘာသာရဲ့အုပ်ဆောင်အယာတိုလာအလီခါမေနီကလက်တလောအောင်မြင်တဲ့လို့ရအတွက်ဆိုပြီးတော့ပထမဆုံးလူသေရှင်ကြားချီကျူးပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကအီရန်စစ်ဖက်အကြီးတန်းတပ်မှုတွေနဲ့တွေ့ဆုံတဲ့အချိန်မှာခါမေနီကအဒီလိုပြောဆိုခဲ့တာပါ။ဧပြီလ13ရက်နေ့ကအစ္စရေးနိုင်ငံထဲကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကိုရင်းညွှန်းပြောဆိုတာဖြစ်ပါတယ်။အီရန်စစ်တပ်ကသူတို့ရဲ့လေဆားဖွဲ့ဆွန့်ရင်တဲ့အင်အားကိုအီရန်နိုင်ငံကိုပြတ်တားလိုက်တာဖြစ်တယ်လို့လည်းခါမေနီကပြောပါတယ်။အီရန်ရဲ့ခိုင်မာတဲ့စစ်တပ်ကိုနိုင်ငံတကာစစ်မြစ်မှာတက်တည်ပြလိုက်တာဖြစ်တယ်လို့လည်းဆက်ပြောပါတယ်။အမေရိကန်နဲ့တခြားမဟာမိတ်နိုင်ငံတို့ရဲ့အကူအညီနဲ့အီရန်နိုင်ငံကပစ်လွတ်လိုက်တဲ့ drone နဲ့ဒုံးကျည်300ကျော်ရက်က69ရာခိုင်နှုန်းကိုကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ကြားရောက်ပောက်ကွဲခဲ့တဲ့လက်နက်တွေကြောင့်ထိခိုက်ပျက်စီးမှုကလည်းအနည်းငယ်သာရှိတယ်လို့လည်းအစ္စရေးကပြောပါတယ်။ AP သတင်းဌာနကစနေနေ့မှာလေလာဆန်းစစ်ခဲ့တဲ့ဂျိုဒူတပ်ပုံတွေအရအစ္စရေးရဲ့ပြောဆိုချက်မှန်ကန်တာကိုတွေ့ရပါတယ်။ပြည်ခဲ့တဲ့တောက်ချာနေကအစ္စရေးရဲ့လက်တုံပြန်တက်ခိုက်ခဲ့တဲ့လက်နက်ဟာကလေကစားစရာအယုံနဲ့ပိုတိုတယ်ဆိုပြီးတော့အီရန်နိုင်ငံခြားရေးဌာနကရှော့ပေါ့ပြောဆိုခဲ့ပါတယ်။